အခုဆက်ပြီးတော့ဒီထိုင်းဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာမြန်မာတချို့လဆရာမရပဲစွန့်ပစ်ခံရတဲ့သတင်းကိုလည်းတင်ပြပေးပါမယ်။ထိုင်းနိုင်ငံရိုင်ယောင်ခရိုင်နီခွန်ဖတနာမျိုးဖနာနီခွန်ချေးရွာအုပ်စု၅ကဆောက်လုပ်ရေးလုပ်ငန်းခွင်မှာအလုပ်ရှင်ကနေလောကလဆာ၂လဆာမပေးပဲစွန့်ပစ်ထားတာကြောင့်ထိုင်းအလုပ်သမားရေးဆောင်ရွက်နေသူတွေနဲ့ဒီထိုင်းအာဏာပိုင်တွေကဒီလုပ်သမားတွေကိုကူညီဆောင်ရွက်ပေးနေကြပါတယ်။ဒီသတင်းပြေဆုံးကိုတော့ထိုင်းချေဆိုင် view တဲ့တော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။တရားဝင်အထောက်အထားရှိတဲ့မြန်မာလုပ်သားတွေဟာလောကလစာနှစ်လနီးပါးမရတဲ့အပြင်အလုပ်ရှင်ကဆွန့်ပစ်ခဲ့တဲ့အတွက်စားတောက်နေထိုင်ရေးအခက်အခဲတွေကြုံနေရတယ်ဆိုပြီးမြန်မာ Humanitarian Action Center MHAC ကတာဝန်ရှိသူကိုရဲမင်းကအခုလိုပြောပါတယ်
။အလုပ်ရှင်တွေကဆွန့်ပစ်သွားတာပေါ့။စားတောက်နေထိုင်ရေးလည်းခက်ခဲတယ်အဲ့ဒီလိုဒီဒီလိုပြနေနေသူသားနေရာလေးချင်းလို့တကယ်ဒီသူသားနေရာလေးချင်းလို့ပြရတယ်အဲ့ဒီချင်းကာစင်ပြတော့တယ်ကြောင့်ဒီလိုမားရီရာဒီခိုင်းရနာပါနေရာကိုလက်ရှိတော့အခုဒီကောင်းနေပြီးနေတာပေါ့နော်အဲ့ဒီလူသားတွေကိုလက်ရှိခိုင်းလူမားရီရာဌာနတွေနဲ့လူမှုကြီးကြပ်ရေးဌာနတွေပါဝင်ဆိုင်လူမှုကြီးဖွဲ့ပြီးရတယ်ကိုင်းပြီးနေ
အခုအခါမှာတော့မြန်မာလူသား180ဦးကအထောက်အထားလက်မှတ်တွေပြည့်စုံစွာရှိနေတဲ့အတွက်ထိုင်းလူရှင်ကပေးရမယ့်ဘတ်ငွေ3သန်းခန့်ပေးဖို့အတွက်ကိုလည်းထိုင်းရနာပိုင်တွေကညှိနှိုင်းဆောင်ရွက်ပေးနေပါတယ်။အလုတ်ကန်ရှာဖွေရေးနဲ့အလုတ်သမားရေးရအရာရှိနိုင်စွန်ထရာကလာစီကတော့ဒီဆောက်လုပ်ရေးစိုက်ကိုလာရောက်ပြီးထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ်။
เอกสารที่ผมมีอยู่ในกระเป๋าเป็นเอกสารประจำตัวที่ผมเอาและเข้าไปติดตัวในสมัยจากไม้
အလုသမားတွေဟာဆိုင်ရွက်ဆိုင်ရန်အပြည့်အစုံကင်ထားကြတဲ့သူတွေဖြစ်ပါတယ်အခုချိန်မှာသူတို့ရဲ့အရေးပေါ်လိုအပ်ချက်တွေကိုခရိုင်အလုသမားရေးရအဖွဲ့တွေအနေနဲ့ကူညီလှုပ်ဆောင်ပေးနေတဲ့အပြင်သူတို့တွေကိုတော့တခြားလုပ်ငန်းရှင်တွေစီမှာအလုကင်တွေရှာဖွေပေးရေးတွေကိုလည်းလှုပ်ဆောင်နေပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်အလုသမားတွေအတွက်အရေးပေါ်လိုအပ်နေတဲ့စားနပ်ရိက္ခာတွေကိုလေယောင်ခရိုင်လူမှုဖွံ့ဖြိုးရေးနဲ့လူသားလုံခြုံရေးဌာနကသမင်းနဲ့စံရိတ်ခါကြောက်တွေကိုအလုသမားတွေကိုကူညီပေးခဲ့ပါတယ်ထိုင်းနိုင်ငံမှာအခုလိုမျိုးတရားဝင်အထောက်အထားရှိသူတွေတောင်အခက်အခဲဖြစ်နေတာကြောင့်တရားဝင်အထောက်အထားမရှိသူတွေကပို့ပြီးတော့ခက်ခဲနေကြတယ်လို့လည်းကိုရဲမင်းကပြောပါတယ
်အဲ့တော့ထိုင်းနိုင်ငံမှာဒီလိုသားတွေတောင်သားတွေပြည်စုံရှိတဲ့လူတွေတောင်မှလူဒုက္ခတွေဖြစ်နေတယ်ဆိုရင်ထောက်ထားမဲ့နေတဲ့လူတွေပြည်စုံတော်လေးကိုဒူးဝင်ကြားချင်နေတယ်ဒီအလုသမားတွေပြည်ဝရရတဲ့အလုပ်ဝင်တွေတောင်များစွာရှိသလိုထိုင်းပြည်ကလည်းဒီလိုဆောင်မှုတွေပြနေကြလို့တစ်ဖက်ကလည်းလူသားချင်းတွေချိုးဆောင်နေတဲ့အလို့ရှင်တွေကလည်းအချိုးနေရာတွေမှာကုသကြီးကြမ်းရှိနေသေးတယ
်အခုလိုမျိုးအလို့ရှင်ကလောကားကလစာမပေးတဲ့အပြင်နေထိုင်နေတဲ့အလို့သမားတန်းရတွေကနေဖိအားပေးပြောင်းရွှေ့ခိုင်းနေတဲ့အတွက်ရေယောင်ခရိုင်အလို့သမားကာကွယ်ရေးအဖွဲ့တွေလောကားအဖွဲ့တွေရဲတွေကလာရောက်စစ်ဆေးနေကြပါတယ်စစ်ဆေးချိန်မှာအလို့သမားတန်းရတွေကလည်းကျမ်းမရည်နဲ့မငြိညွတ်တာကြောင့်အရင်ကတည်းကသတိပေးမှုတွေရှိခဲ့ပေမဲ့လိုက်နာတာမျိုးတွေမရှိတာကြောင့်အရေးယူမှုတွေဆက်လုပ်သွားမယ်လို့လည်းပြောဆိုသွားပါတယ်ရှင်